Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တာရဲ့2015ခုနှစ်မေလ14ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 16 19နဲ့25တို့ကနေဖန်ယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါ။ဒီညနေခင်းသတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပေးမှာပါ။ American သမ္မတ Barack Obama နဲ့ပင်လယ်ကွေ့နိုင်ငံ6နိုင်ငံကထိပ်တန်းအရာရှိတွေဟာဒီကနေ့ကြာသပတေးနေ့မှာလည်းအရှိအလယ်ပိုင်းဒေတာအရေးကိစ္စရပ်တွေကိုဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်။လူကုန်ကူးသူတွေပင်လယ်ပြင်မှာဆွန့်ပစ်ထားတဲ့ဒုက္ခတွေတွေအပြစ်တင်ထားတဲ့လှေတွေကိုအရှိတောင်အာရှအစိုးရတွေကလက်မခံခြင်းကြောင့်ဆက်ပြီးပြောနေကြတာပါ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခွန်ညိုရေ။
ကောင်းပါပြီရှင်အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ကိုကန်ဒေတာမှလုံခြုံရေးအပြည့်အဝမရသေးတဲ့အတွက်စစ်အုပ်ချုပ်ရေးရက်60ထပ်တိုးဖို့ပြည်ထောင်စုလွှတ်တော်မှအစိုးရတင်သွင်းထားပြီးတော့မနက်ဖြန်မှာတော့ဒီအစိုးရကိုအတီးပြုမပြုဆုံးဖြတ်ဖို့ရှိပါတယ်ထိုင်းနိုင်ငံချင်းမှန်ချင်းရွှေခရိုင်မှာနေထိုင်တဲ့ရှမ်းတိုင်းရင်းသားအလို့သမားနဲ့ဒုက္ခသည်တွေအတွက်မှတ်ပုံတင်ကပ်ပြားထုတ်ပေးရေးမကြခင်စတင်အကောင့်ထဲပေါ်တော့မှာပါ
တို့ရိုးတရားမှာရောက်နေတာကရိုးတရားနိုင်ငံသားလားဟိုပမာပြည်နိုင်ငံသားလားဆိုတော့မတဲပွဲဘူးအဲ့တစ်ချက်ရသွားတာပို့ပြီးတော့ကျွန်တော်တို့ခိုင်မာသွားတာပေါ့နောက်တစ်ချက်လည်းကျွန်တော်တို့ရေးတော့
တောင်ပိုင်းရှမ်းပြည်တက်မတော်ပြောခွင့်ရတူပုံမှုကြီးဆိုင်ငင်းဖြစ်ပါတယ်ရှင်အဲ့ဒီနောက်မှာတော့ဒီရခိုင်ပြည်နယ်တွင်းကအိန္ဒိယနိုင်ငံတွေစီကိုရိုဟင်ဂျာတွေအလုံးရင်းဝင်ရောက်လာနေတဲ့အပေါ်မှာကုလသမဂ္ဂဘက်ကပြောဆိုချက်တွေကိုလည်းထုတ်လွှင့်ပေးသွားမှာပါဒီလိုစိတ်ဝင်စားစရာသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်အောင်တို့ကကြီးညာပေးကြပါမယ်ရှင
် American သမ္မတ Barack Obama နဲ့ပင်လယ်ကွေ့6နိုင်ငံကထိပ်တန်းအရာရှိတွေဟာဒီနေ့ကြာသပတေးနေ့မှာလည်းအရှိအလယ်ပိုင်းအရေးကိစ္စရပ်တွေကိုအတွက်ဆွေးနွေးပွဲကိုဆက်လက်ကျင်းပကြမှာဖြစ်ပါတယ်။အမေရိကန်ကအင်ရှင်ဖြစ်တဲ့လက်ခံကျင်းပနေတဲ့ပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်6နိုင်ငံကခေါင်းဆောင်တွေထိတ်တန့်အရာရှိတွေတက်ရောက်တဲ့ထိပ်သီးအစည်းအဝေးပေါ်အတွင်းအခုချိန်ဟာစိန်ခေါ်မှုတွေများတဲ့အချိန်လို့သမ္မတ Barack Obama ကပြောကြားခဲ့တာပါ။ဆွေးနွေးပွဲကိုအင်ဘူရိုညစာစာပွဲမှာစတင်ခဲ့ပြီးဝါရှင်တန်ကနေမြောက်ဖက်62မိုင်ကွာကမ့်ဒေးဗစ်သမ္မတအပန်းဖြေစခန်းကိုဒီကနေ့ပြောင်းရွှေ့ကျင်းပဖို့ရှိပါတယ်။ဒီထိပ်သီးအစည်းအဝေးပေါ်အတွင်းအီရတ်၊ဆီးရီးယား၊လေဗျားနဲ့ယေမန်နိုင်ငံတွေတွင်ဖြစ်ပေါ်နေတဲ့ဆီးရီးပဋိပက္ခတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့ကောင်စီအဖွဲ့ဝင်နိုင်ငံတွေအတူပူးပေါင်းဆောင်ရွက်နိုင်မဲ့နည်းလမ်းတွေအပြင်ဒေသရင်းအီရန်ရဲ့အခန်းကဏ္ဍကိုဆွေးနွေးသွားဖို့ရှိတာပါ။အမေရိကန်တို့အနေနဲ့ပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်တွေနဲ့လုံခြုံရေးကိစ္စပူးပေါင်းဆောင်ရွက်ဖို့အလေးထားကြောင်းအမေရိကန်မျိုးသားလုံခြုံရေးဒုတိယအကြံပေးပုဂ္ဂိုလ်ဘန်ရော့ချ်ကအလူဟာသတင်းဌာနကိုပြောပါတယ်။လူသားချင်းကူညီမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့အတွက်ယီမန်နိုင်ငံတဲကအဖြစ်အပျက်သဘောတူညီမှုတွေကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့ကိုလည်းဆွေးနွေးကြတာဖြစ်ပါတယ်။အနောက်အောက်စုလိုလားတဲ့ယီမန်သမ္မတကိုနိုင်ငံတဲကထွက်ပြေးသွားစေခဲ့တဲ့ဟူတီတပုံတွေကိုအီရန်တို့ကကြောထောက်နှက်ခံပေးထားတာဖြစ်ပါတယ်။ဟူတီတပုံတွေကိုဆော်ရီဥဆောင်တဲ့အာရဗ်ဟူတီတပုံဟိုမဟာမိတ်လေးချောင်းတွေကနေလေချောင်းကနေတိုက်ခိုက်နေကြတာလည်းဖြစ်ပါတယ်ထိပ်သီးစီဝေးဘွဲကိုကာတာနဲ့ကူဝေးနှစ်နိုင်ငံကဘရင်တွေလည်းတက်ရောက်ကြတာဖြစ်ပါတယ်ဘာရိန်အိုမန် UAE နဲ့ဆော်ရီအာရေဗျာနိုင်ငံတို့ကတော့အဆင့်မြင့်အရာရှိတွေကိုပဲဆေလွတ်ခဲ့ကြပါတယ
်ဖီလာဒဲဖီးယားမြို့မှာအင်ကာနီက Amtrak ရထားလမ်းကျော်တိမ်မောက်တာမျိုးမဖြစ်အောင်အဆင့်မြင့်လုံခြုံရေးနည်းပညာတည်တည်နဲ့တားဆီးနိုင်လိမ့်မယ်လို့ပြည်အောင်စုစုံစမ်းစစ်ဆေးအရာရှိတူကပြောကြားလိုက်ပါတယ် NDSB လို့ခေါ်တဲ့အမျိုးသားတည်ယူပို့ဆောင်ရေးနဲ့လုံခြုံရေးဘုတ်အဖွဲ့ကရထားဟာတနာယီကိုမိုင်းတရားကျော်နှုံနဲ့တွားနေကြတာဖြစ်ပြီးဒါဟာသက်မှတ်မောင်းနေနှုံရနှစလည်းဖြစ်ပါတယ်ဘိန်းချော်တိမ်မောက်မှုကြောင့်အ ਨੇ ဆုံးလူ9ဦးသေဆုံးပြီးလူပေါင်း200လောက်ဒဏ်ရာရခဲ့တဲ့အပြင်လူတချို့ကတော့စိုးရင်ရတဲ့အခြေအနေမှာရှိနေပါတယ် NTSB အဖွဲ့ဝင် Robert Samuel ကအခုရထားမောက်တဲ့နေရာမှာ Positive Train Control PTC လို့ခေါ်တဲ့တီနေရာကိုပြသတဲ့ GPS သက်မှတ်အရှိန်ထက်ပိုမောင်းနေလာတာဒါမှမဟုတ်ရထားနှစီးရင်ဆိုင်တိုက်နိုင်မဲ့အခြေအနေမျိုးမှာအလျော်အလျောက်အရှင်လျှော့ချပြီးတဲ့စနစ်တက်ဆင်ထားတာမျိုးမရှိဘူးလို့ဆိုပါရယ်အစိုးရကငွေကြေးထောက်ပံ့ထားတဲ့ခီးတဲ့ပို့ဆောင်ရေးရထား Amtrak အပါအဝင်တခြားကုန်စည်ပို့ဆောင်ရေးနဲ့ခီးတဲ့ပို့ဆောင်ရေးရထားလမ်းတွေမှာ PTC စနစ်ကိုဒီနှစ်အကုန်ပိုင်းနောက်ဆုံးထားတက်ဆင်ဖို့2008ခုနှစ်မှာလွှတ်တော်ကဥပဒေပြဋ္ဌာန်းထားပါရယ်ဒါပေမဲ့လည်းဒီတည်ယူပို့ဆောင်ရေးကုမ္ပဏီတွေဘက်က PTC စနစ်တက်ဆင်ဖို့အချိန်ထပ်မံပြီးတော့လိုအပ်နေတယ်လို့ပြောဆိုခဲ့ပြီးတဲ့နောက်မှာတော့ဒီ PTC စနစ်တက်ဆင်မှုကို2020လောက်အထိအ ਨੇ ဆုံးနောက်ဆုံးထားတက်ဆင်ဖို့အထက်လွှတ်တော်ကုသရေးဝန်ကြီးနဲ့တည်ယူပို့ဆောင်ရေးကုမ္ပဏီကပြီးခဲ့တဲ့မတ်လမှာပြောင်းလဲသတ်မှတ်ပေးခဲ့ပါရယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကအဲဂီယာတစ်ခုကိုနိုင်တော်ကြတိုက်ခိုက်မှုကိုသူတို့ဥဆောင်ပြီးလုပ်တာလို့တာလီဘန်တွေကဒီကနေ့ပဲပြောကြားလိုက်ပါတယ်။ဒီတိုက်ခိုက်မှုမှာနိုင်ငံသားအများအပြားပါဝင်အရက်သား14ယောက်သေဆုံးခဲ့ရပါတယ်။ပခိုတဲမှာမနေ့ကဗုဒ္ဓဘူးနေညနိုင်ငံသားတွေပါတီပွဲကျင်းပနေတော့တနတ်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့တာလို့ကဘူးရဲချုပ်အဗ်ဒူရမန်ကပြောပါတယ်။စတင်တိုက်ခိုက်ခဲ့ပြီး9နာရီကြာမှာတော့ရဲကပြစ်တက်လို့တနတ်သမား3ဦးသေဆုံးပြီးတိုက်ခိုက်မှုနဲ့အဆုံးသတ်သွားခဲ့တာပါ။တေဆုံးသူတွေထဲမှာအမေရိကန်နိုင်ငံသားတူပါနေတယ်လို့အမေရိကန်တန်ယုံကပြောသလိုအိန္ဒိယအရာရှိတွေကလည်းအိန္ဒိယနိုင်ငံသား၄ဦးပါတယ်လို့ပြောပါတယ်။တာလီဘန်တွေထုတ်ပြန်တဲ့ကြေညာချက်မှာတော့စစ်သွေးကြော်တွေဟာပါတီပွဲမှာအမေရိကန်တွေရှိနေတာမို့ဒီပွဲကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးဒီတိုက်ခိုက်မှုကိုစစ်တပ်နဲ့တွေကင်ထားတဲ့အသေးခံဘုံခွဲသမား၁ဦးတည်းကတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အခုလိုအရက်သားတွေတပ်ဖြတ်မှုအတွက်ရှုံချကြောင်းအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂအကူအညီအဖွဲ့ကပြောကြားလိုက်ပြီးဒီနှစ်ထဲမှာပထမ၄လပတ်တွင်အရက်သားတေဆုံးမှုဟာ3,000 လောက်ရှိနေတာမို့မှတ်တမ်းတွေထဲမှာအများဆုံးဖြစ်နေတယ်လို့ဆိုပါတယ်။ဒါအပြင်အရက်သားတွေကိုဥတီတဲ့ဒီတိုက်ခိုက်မှုဟာလူသားမဆန်တဲ့ရက်ဆက်မှုဖြစ်ကြောင်းတာလီဘန်တွေဘက်ကကြေညာချက်ထုတ်ပြန်ပြီးအရက်သားတွေကိုထိခိုက်မှုမရှိအောင်ရှောင်ချမယ်လို့ပြောဆိုချက်တိုင်းလိုက်နာဖို့နဲ့ဒီလိုအရက်သားတွေကိုတမင်တိုက်ခိုက်မှုတွေချက်ချင်းရက်ဆိုင်ပစ်ဖို့လေအာဖဂန်နစ္စတန်မှာရှိတဲ့ကုလသမဂ္ဂအကူအညီအဖွဲ့အကြီးအကဲကပြောပါတယ်။ပတ်ဟိုတယ်ဟာနိုင်ငံသားတဲ့တွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလူတွေလာလေ့ရှိပြီးအာဖဂန်နစ္စတန်မှာရှိတဲ့ကုလသမဂ္ဂအကူအညီအဖွဲ့ရုံးခန်းနာမှာတည်ရှိတာဖြစ်ပါတယ်
။မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွင် IS စစ်သည်ကြအဖွဲ့ရဲ့ဒုတိယခေါင်းဆောင်တဦးသေဆုံးသွားတယ်လို့အီရက်ကာကွယ်ဝန်ကြီးဌာနကမနေ့ကပုတ်တူးနေ့မှာပြောဆိုလိုက်ပေမဲ့အမေရိကန်စစ်ဘက်ကတော့ဒီပေါ်တီမပြုံနိုင်သေးပါဘူး။မြောက်ပိုင်းမြို့တစ်မြို့ဖြစ်တဲ့ Tel Afar ကဗလီတစ်ခုအတွင်းအဘူအဲလာအယ်အဖရီနဲ့လူတချို့စီးဝေးပြုလုပ်နေတာကိုလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့ကာကွယ်ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဘူဘေကာအယ်ဘဂါဒါရီပြီးရင်သူဟာဒုတိယခေါင်းဆောင်ဖြစ်ပါတယ်ဒါပေမဲ့လည်းအမေရိကန်ဘိုကုကေဌာနကတော့ဒီသတင်းပေါ်အတိမပြုနိုင်ပဲအမေရိကန်ရဲ့မာမိတ်တီဘက်ကဘလီကိုလေကြောင်းကနေတိုက်ခိုက်တာမျိုးမရှိဘူးလို့ပြောဆိုပါရခင်ဗျာ
ယူအေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းလိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လူကုန်ကူးသူတွေပင်လယ်ပြင်မှာဆွန့်ပစ်ထားတဲ့ဒုက္ခသည်တွေအပြည့်တင်းထားတဲ့လှေတွေကိုအရှိတောင်အရှအစိုးရတွေကလက်မခံခြင်းကြောင့်ဆက်ပြီးပြောနေကြပါတယ်ဒီဒုက္ခသည်တွေအနေထားတစ်နှစ်တခြားပို့ပြီးဆိုးဝါးလာနေတာပါလူကုန်ကကူးခိုင်းတွေကိုထိုင်းဆိုးရကခြေခြေပြက်ပြက်ဖြိုခွင်းလာခဲ့ပြီးတဲ့နောက်ပိုင်းအခုလိုပင်လယ်ပြင်နဲ့မျောနေတဲ့ဒုက္ခသည်အရေးအတွက်ဟာ8000လောက်ရှိမယ်လို့လူခွင့်ရေးဖွဲ့တွေကခန့်မှန်းထားကြတယ်လို့အများစုဟာအစာရေဆိုင်ငတ်ပြတ်နေကြတယ်လို့ဆိုပါတယ်ရွှေပြောင်းခြေချသူတွေနဲ့ဒုက္ခသည်တွေတွားရောက်ဖို့ကြိုးစားနေကြတယ်မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကဒီရွှေပြောင်းခြေချခြင်းသူတွေနဲ့ပတ်သက်ပြီးသူတို့မှာတာဝန်မရှိကြောင်းပြောနေပါတယ်ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေရဲ့ပန်ကြားချက်ကိုလည်းသူတို့ကလက်မခံပဲညှင်းပယ်နေတာပါမလေးရှားနိုင်ငံမှာဒီလိုဒုက္ခသည်တွေကိုလက်ခံမှာမဟုတ်ဘူးဆိုတဲ့အချက်လက်မှန်ကိုထွက်ပြေးလာဖို့ကြိုးစားနေသူတွေသိအောင်ပြသရမှာဖြစ်တယ်လို့မလေးရှားပြည်ထောင်စုဒုဝန်ကြီးကပြောကြားခဲ့ပြီးတခြားမလေးရှားအရာရှိတွေကလည်းသူတို့နိုင်ငံတည်းတရားမဝင်ဝင်ရောက်မှုတွေကိုကာကွယ်ဖို့ရေပြင်နဲ့ဝင်ဟင်ကင်းလက်မှုတွေကိုတိုးပြီးလုပ်နေတယ်လို့ပြောပါတယ်။ Human Rights Watch လူခွင့်ရေးအဖွဲ့ကြီးကဒီကနေ့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပြီးမြန်မာဆိုအကရိုဟင်ဂျာတွေကိုနှိမ်ကွပ်မှုတွေလုပ်နေတာကြောင့်အခုလိုပြဿနာတွေဖြစ်နေချိန်မှာထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကလှေစီးပြေဒုက္ခသည်တွေကိုအကျဉ်းနာကင်းစွာပင်လယ်ပြင်နဲ့ပြန်ပို့နေတာကြောင့်အခြေအနေတွေပိုဆိုးလာတယ်လို့ပြောပါတယ်။ Burma Campaign UK ကလည်း Bangladesh လူမျိုးတွေနဲ့ရိုဟင်ဂျာတွေပါတဲ့လှေတွေကိုပင်လယ်ပြင်နဲ့ပြန်ပြီးမောင်းထုတ်နေတာရပ်ဆိုင်းဖို့အာရှအဖွဲ့ဝင်တွေကိုတောင်းဆိုလိုက်ပါတယ်။အာရှဒေသရင်းပင်လယ်ပြင်မှာမျောနေကြတဲ့ထောင်ကျော်တဲ့လှေစီးဒုက္ခသည်တွေကယ်ဆယ်ရေးအစီအစဉ်ကိုဦးစားပေးလှုပ်ဆောင်ဖို့အရှိတောင်အာရှနိုင်ငံအစိုးရတွေကို UNHCR ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးကပန်ကြားခဲ့တယ်လို့ထိုင်းအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေအနေနဲ့အတူပူးပေါင်းပြီးပင်လယ်ထဲမျောနေသူတွေကိုကယ်တင်ဖို့လူကုန်ကူးခံတဲ့ဒုက္ခသည်တွေခိုးလုံလာသူတွေကိုကူညီဖို့45 Rights လူခွင့်ရေးအဖွဲ့ကြီးကလည်းတိုက်တွန်းတောင်းဆိုခဲ့ပါတယ်။
အရှတ်တိုင်းအင်အားကြီးနှစ်နိုင်ငံကြားတန်တပိုင်းနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအင်အားကောင်းလာဖို့ရည်ရွယ်ပြီးအိန္ဒိယဝန်ကြီးချုပ်နရင်ဒရာမော်ဒီတရုတ်နိုင်ငံကိုတွားရောက်လည်ပတ်နေပါတယ်။ဒါဟာလွန်ခဲ့တဲ့နှစ်ကဝန်ကြီးချုပ်တာဝန်စတင်ထမ်းဆောင်ခဲ့တဲ့မစ္စတာမော်ဒီရဲ့ပထမဆုံးခီးစဉ်ဖြစ်ပြီးတရုတ်သမ္မတရဲ့ဇာတိမြို့ဖြစ်တဲ့ရှန်ရှိပြည်နယ်ရှီအန်မြို့ကိုဒီကနေ့မနက်အစောပိုင်းမှာမစ္စတာမော်ဒီရောက်ရှိသွားတာပါ။ထူးထူးခြားခြားဖြစ်ရအနေနဲ့သမ္မတရှီယာဝန်ကြီးချုပ်မော်ဒီကိုတွေ့ဆုံဖို့ ရှီယန်မြို့ကိုသွားခဲ့ပြီးဒါနိုင်ငံကောင်းဆောင်တဦးကိုတရုတ်နိုင်ငံရဲ့မြို့တော်ဖြစ်တဲ့ဘေကျင်းပြည်မှာမှတွေ့ဆုံလာလည်းဖြစ်ပါတယ်တရုတ်သမ္မတရှိအိန္ဒိယကိုရောက်ရှိစမှာလဲမစ္စတာမိုရီယာသူဇာတိမြို့အမေတာဘတ်မှာလက်ခံတွေ့ဆုံပြီးနိုင်ငံကောင်းဆောင်တွေကစီးပွားရေးရာပို့ပြီးပူးရဲလှုပ်ဆောင်နိုင်မဲ့အခြေအနေတွေကိုဆွေးနွေးခဲ့ပါတယ်အဲ့ဒီတွေ့ဆုံမှုပြည်လာတော့ဂျာမာတော့မစ္စတာမိုရီယာတရုတ်နိုင်ငံကိုအခုလိုသွားရောက်နေပြီးဒီခီးစဉ်အတွင်းမှာဒေါ်လာ10ဘီလီယံတန်ဖိုးရှိတဲ့စီးပွားရေးကူတန်းရောင်းဝယ်မှုစာချုပ်ကိုလက်မှတ်ရေးထိုးမယ်လို့မျှော်လင့်ရကြောင်းတရုတ်နိုင်ငံပိုင်သတင်းစာ Global Times မှာဖော်ပြထားပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမနီလာမြို့ကဆင်းရဲသားရပ်ကွက်မှာရှိတဲ့ဖက်နှက်ဆဲကိုမီးလောင်ခဲ့တဲ့အတွက်သေဆုံးသူပေါင်း82ယောက်ရှိသွားပြီလို့ဖိလစ်ပိုင်အရာရှိတွေကအတည်ပြုပြောဆိုပါရတယ်။ဖိလစ်ပိုင်နိုင်ငံနဲ့ရောင်းချတဲ့ rubber ဖက်နှက်တွေထုတ်လုပ်တဲ့ Cantex ကုမ္ပဏီမှာမီးလောင်ခဲ့တာပါ။အထက်နှစ်ထပ်ရှိတဲ့ဆဲကိုမီးလောင်ကျွမ်းမှုမှာဒဏ်ရာရသူဒါဇင်နဲ့ချီရှိပြီးပျောက်ဆုံးနေသူရှိမှရှိလဲအခုထိသေသေးချာချာမသိရသေးပါဘူး။ဖက်နှက်ဆဲမှာဂေးဆောတဲ့သူတွေတုံးတဲ့ကရိယာတွေဟာဒါရုပစ္စည်းတွေနဲ့ထိတွေ့မိပြီးအဲ့ဒီကနေမီးဆက်လောင်မယ်လို့တွက်ပါရတယ်။ဆဲယုံလောက်သားတူဖြစ်တဲ့ Steve Chow ကတော့သူတို့ဂေးရစော်တင်မှာမိစာတွေလွန့်လာပြီးမိကပြန့်သွားတယ်လို့ပြောတယ်လို့ရေနဲ့ရောမိတက်ဘူးနဲ့ပါနှိမ့်မှုစူးစမ်းပေမဲ့မရတော့ဘူးလို့ဆိုပါတယ်ဆဲယုံမှာမိဘကာကွယ်စနစ်စံချိန်မမှီဘူးလို့မိဘတင့်သူတွေရဲ့မိသားစုတွေကပြောဆိုကြပြီးဒီအတွက်စိတ်ပြတ်နေကြတာဖြစ်ပါတယ်မိဘကာကွယ်ရေးအတွက်ဆဲယုံမှာစနစ်တကျလေ့ကျင့်တာတွေလည်းမလုပ်ရဘူးလို့ဆဲယုံလောက်သားအများစုကပြောတယ်လို့မိလောင်ရင်တုံးရတဲ့အရေးပေါ်ထွက်ပေါက်ရှိမရှိရှိရင်လည်းဘယ်နှခုရှိတယ်ဆိုတာတေးသေးချာချာမသိရသေးပါဘူးအစအဦးပရင်ပေါအများစုကတန်တိုင်တွေနဲ့အခိုင်မာလှုပ်ထားတာမျိုးအလုတ်သမားတွေထွက်မပြေးနိုင်မဲ့ပိတ်မိမီးလောင်ခံရတာဖြစ်ပါတယ် Direct from Washington The Voice
of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်တို့ကြီးညာပေးသွားခဲ့ကြတာပါအခုရေဒီယိုဓာတ်ရိုက်ထုတ်လွှင့်နေတဲ့အစီအစဉ်ကိုအင်တာနက်စာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာနားဆင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာလုံလောက်တဲ့တည်ငြိမ်အေးချမ်းမှုမရှိသေးတဲ့အတွက်စစ်အုပ်ချုပ်ရေးတပ်တန်းကိုနောက်ထပ်ရက်60ထပ်ပြီးတော့တိုးမြှင့်ဖို့ဒီကနေ့ပြည်ထောင်စုလွှတ်တော်မှအစိုးရတင်သွင်းခဲ့ပါတယ်ဒီအစိုးရကိုမနက်ဖြန်မှလွှတ်တော်ကိုယ်စားလှယ်တွေဆွေးနွေးပြီးတော့အတီးပြုတ်မပြုတ်ဆုံးဖြတ်ကြဖို့ရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဖေဖော်ဝါရီလ18ရက်နေ့မှာအရေးပေါ်အခြေအနေကြေညာပြီးစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အရေးပေါ်အခြေအနေကြေညာတဲ့ကာလဟာလာမယ့်တနင်္ဂနွေနေ့မှာရက်ပေါင်း90ပြည့်တော့မှာဖြစ်တာကြောင့်ထပ်မံတက်တန်းတိုးဖို့အတွက်ဒီကနေ့လွှတ်တော်မှာအစိုးတင်သွင်းကြောင်းလဲချမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်မောင်တင်ကပြောပါတယ်။
နောက်ကစစ်အုပ်ရက်ပေါင်း90ကိုစစ်အုပ်ချုပ်ရေးနေနဲ့ခိုင်ထားတာကောင်းနေနေတာပြည့်မဲ့ခါကျတော့လွတ်တော်ဖိတ်ရနေဖြစ်နေတယ်အဲ့ဒါကြာဒီနေ့ဘူးရီယာပုံချုပ်ကြီးဝင်နေပြီးတော့လာပြီးတော့လာအစီအစဉ်ပြင်ပြသွားတယ်ပြည်တော်စုလွတ်တော်မှာအဓိကတော့လုံလောက်တဲ့နေမြေရေးချမ်းမှုမရှိသေးတဲ့ခါကျတော့အဲရက်ပေါင်း90ထပ်တိုးဖို့အဲ့ဒါလွတ်တော်ထဲမှာလာပြီးတော့ဟောရှင်းနေပြတာပေါ့ရှင်းနေပြတော့အဲ့ဒီလွတ်တော်ထဲမှာလည်းဒါလွတ်တော်နိုင်ငံကနေပြီးတော့ဒါဟိုလိုအပ်ပါလဲဆိုပြီးတော့ပြောတော့လွတ်တော်ထဲကနေပြီးတော့အတီးပြုတ်လိုက်တယ်ပေါ့အဲ့ဒီနေ့ကတော့ဟိုဆွေးနွေးဖို့အတီးပဲဖြစ်တယ်ဒါပေမဲ့လက်ချာမှာဆွေးနွေးပြီးတော့မှပြောင်းစုလို့တော့လဲဆိုလာပြီးတော့ပြောင်းစုဝင်ကြီးပြီးတော့လာပြီးတော့ဆက်ပြီးဆွေးနွေးလို့ရှိပါလ
ားဦးဆိုင်မောင်တင်ကကိုကန့်အရေးကိစ္စကိုနိုင်ငံရေးအရဆွေးနွေးအဖြေရှာဖို့လဲလိုအပ်မယ်လို့သုံးသပ်ပါတယ
်တက်တန်းတော့တိုးဖို့တော့လိုအပ်မယ်ဒါပေမဲ့ကျွန်တော်ပြောတာဘလို့နေနိုင်ငံရေးဆွေးနွေးမှုမပါဘဲနဲ့တော့မရနိုင်ပါဘူးစီးရေးနဲ့ဖြည့်ရှင်းလာတာကျွန်တော်နှစ်ပေါင်း50 60ဖြစ်နေပါပြီဟုတ်တယ်မလားစီးဟိုနိုင်ငံရေးအရဖြည့်ရှင်းမှာပဲတိုင်းပြည်အရေးချမ်းမှာလို့ဖြစ်တဲ့ကိစ္စပေါ်မှာအဲ့တော့ကျွန်တော်အနေနဲ့ကဒါကိုစိတ်ရှိရှိနဲ့ဆိုရတာကဟိုစိတ်ရှိကြီးခံပြီးတော့စက်တွဲခေါ်တင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်
မနက်ဖြန်မနက်10နာရီမှာတော့ကိုကန့်ဒေတာစေအုပ်ချုပ်ရေးတိုးမြင့်ရေးကိုပြည်ထောင်စုလွှတ်တော်မှာဆွေးနွေးဆုံးဖြတ်မှာဖြစ်ပါတယ်ကိုကန့်ဒေတာကန်တဦးကတော့လက်ရှိကိုကန့်အခြေအနေကြောင့်စေအုပ်ချုပ်ရေးတက်တန်းထပ်တိုးဖွယ်ရှိတယ်လို့သုံးသပ်ပါတယ
်အခုထိတော့မပြည့်သေးတဲ့အနေအထားရှိတယ်တက်တန်းတိုးဖို့အလားအလာလိုအပ်ရမယ့်အနေအထားရှိနိုင်ပါတယ်
ကိုကန့်ဒေသမှာဖေဖော်ဝါရီလ9ရက်နေ့မှာတိုက်ပွဲတွေစတင်ခဲ့တာကြောင့်ဖေဖော်ဝါရီလ12ရက်နေ့မှာပုံမှန်144ညမထွေရအမိတ်ထုတ်ပြန်ခဲ့ရပြီး18ရက်နေ့မှာအရေးပေါ်အခြေအနေကြေညာခဲ့တယ်လို့စစ်အုပ်ချုပ်ရေးအမိတ်ကိုလည်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့ကိုကန့်ဒေသရဲ့အုပ်ချုပ်ရေးတရားစီရင်ရေးစတဲ့ကိစ္စရပ်တွေကိုလောက်ကင်ဒေသကုတ်ကဲရေးစစ်ဌာနချုပ်ဒေသကုတ်ကဲရေးမှုကတာဝန်ယူထားတာဖြစ်ပါတယ်။ဒီရပိုင်းတွေအထီတော့ကိုကန့်ဒေတာမှာတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ
်ကိုမိုးစောစုံစမ်းတင်ပြပေးခဲ့တာပါရှင်တော်ရရှင်များရှင် ထိုင်းနိုင်ငံချင်းမိုင်ချင်းရိုင်ခရိုင်မှာနေထိုင်နေကြတဲ့ရှမ်းတိုင်းရင်းသားရွှေ့ပြောင်းအလို့သမားတွေနဲ့ဒုက္ခသည်တွေအတွက်လာမယ့်မေလ18ရက်နေ့ကစပြီးတော့နိုင်ငံသားစီစီရေးကတ်မှတ်ပုံတင်လုပ်ပေးသွားဖို့ရှိနေပါတယ်။ဒီလုပ်ငန်းစဉ်ဟာ RCSS ကတောင်ပိုင်းရှမ်းပြည်တံမတော်နဲ့မြမအစိုးရတို့ရဲ့ညှိနှိုင်းမှုအစီအစဉ်ကနေအကောင့်ထည့်ဖော်လာတာဖြစ်တဲ့အကြောင်း RCSS တာဝန်ရှိသူတွေကပြောပါတယ်။အပြည့်စုံကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာအစိုးရနဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS တို့ရဲ့ညှိနှိုင်းမှုအစီအစဉ်ရထိုင်းနိုင်ငံရောက်ရှမ်းရွှေ့ပြောင်းလုပ်သမားတွေနဲ့နေဆဒုက္ခသည်စခန်းကသူတွေအတွက်နေဆမြို့ဖြစ်တဲ့လင်းခေခရိုင်ဟူပိုးမြို့မှာနိုင်ငံသားစီစီရေးကတ်မှတ်ပုံတင်ပြုလုပ်ပေးသွားမယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဒုတိယဗိုလ်မှူးကြီးဆိုင်ငင်းကအခုလိုပြောပါတယ်
ပထမတော့ကျွန်တော်တို့ကတော့ဒီထိုင်းနိုင်ငံမှာလာလုပ်ပေးဖို့ဆိုပြီးတော့တင်ပြတာပေါ့နော်ဒါပေမဲ့အစိုးရဘက်ကဒီဘက်ကထိုင်းဘက်ကနဲ့ညှိဖို့ကနည်းနည်းအဆင်မပြေဖြစ်နေတယ်ဒါကြောင့်မို့နေဆက်မှာပဲကျွန်တော်တို့လှုပ်ရှားရအောင်ဆိုတော့သဘောတူညီမှုနဲ့ကျွန်တော်တို့ဆက်လက်ပြီးတော့လှုပ်ဆောင်နေတာဖြစ်ပါတယ်ခင်ဗျာဒီလ18ရက်နေ့စမယ်လို့တော့ဟိုကျွန်တော်တို့သဘောတူထားတာရှိပါတယ်ကျန်းကျင်းကြတော့ဟိုတတောင်းကြီးပါလို့ရှိတယ်လို့ကြားပါတယ်မြတ်ခုလုံးစေတော့အဲ့လောက်ပဲကျွန်တော်တို့ဟိုဖင်းလက်ခံရရှိထားပါတယ်ဒီဘက်ကျွန်တော်တို့ကအဲ့ကုန်းကျော်တခြားဒုက္ခတဲ့စကမ်းတွေရောလုပ်ပေးဖို့တော့အစီအစဉ်ရှိပါတယ်ခင်ဗျာအခုတော့ home main ဆိုတာလေးစပြီးတော့ accounting မှာဖြစ်ပါတယ်အဲ့နေ့တစ်ဆင့်ဒီမှာကျွန်တော်တို့ share ပြီးတော့တို့ချဲလုပ်ဖို့အစီအစဉ်နဲ့ရှိပါတယ်
ထိုင်းနိုင်ငံတွင်ရှမ်းရွှေ့ပြောင်းလုပ်သမားတွေနေများတဲ့ချင်းမာချင်းရိုင်ခရိုင်ထဲမှာတာမကနေဆက်နေရှမ်းဒုက္ခတဲ့စကမ်းတွေသူတွေအတွက်လည်းလူဝင်မှုကြီးကြပ်ရေးဖွဲ့သူနဲ့ပူးပေါင်းပြီးလာမယ့်မေလ18ရက်နေ့ကနေဇွန်လ18ရက်နေ့ထိမှတ်ပုံတင်လှုပ်ဆောင်ပေးသွားမယ်လို့လည်းသူကပြောပါတယ်။လွန်လွန်ဆယ်ပရမတ်တုပ်အနေနဲ့လူ 9,000 ခန့်ကိုမှတ်ပုံတင်လှုပ်ဆောင်ပေးမယ်လို့လည်းသူ့ဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်။ဒီစီစဉ်ဟာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့နဲ့အပြစ်ခံရစေးရေးဆွေးနွေးစဉ်ကတည်းကတင်ပြထားတာဖြစ်ပြီးတော့အခုမှစတင်အကောင့်ထဲပေါ်လှုပ်ဆောင်တာဖြစ်တယ်လို့ဒုရယဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်။ဒီလိုမှတ်ပုံတင်ပြုလုပ်လို့တဲ့အလုပ်သမားတွေအတွက်ရှမ်းတိုင်းရင်းသားဖွဲ့စည်းကနေစရင်ကောက်ခံအကူအညီပေးဆောင်နေပါတယ်။ရှမ်းတိုင်းရင်းသားဖွဲ့စည်းကနေကောက်ယူထားတဲ့စရင်ရလာမယ့်မေလ15ရက်နေ့ကျရင်လူသထောင်ကျော်ဟိုဘုံမြို့ထဲမှာမှတ်ပုံတင်ပြုလုပ်သွားမယ်လို့လည်းရှမ်းတိုင်းရင်းသားဖွဲ့စည်းကဖွဲ့ဝင်သူကအခုလိုပြောပါတယ်
ဒီလာတဲ့9ရက်နေ့ကျရင် RCSS ကကော်မတီ၄ယောက်တဲ့ဟိုမင်းကိုသွားမှာဟိုမင်းမှာတက်ဆောင်နေမယ်ဆိုရနဲ့မတ်ပုံတင်ကိုလုပ်ပေးဖို့ရှမ်းတိုင်းရင်းသားအဖွဲ့ပေါ့နော်ဒီကျင်းမာရအဖွဲ့ဒီကျင်းမာရလူ1000ကျော်ကျော်လောက်ကိုခေါ်ပြီးတော့မှဟိုမင်းကိုသွားမှာ9ရက်နေ့ကျရင်သူတို့အဲ့မှာတက်ဆောင်ကြမယ
်မတ်ပုံတင်ပြုလုပ်ပေးဖို့အတွက်ပရမတ်တုတ်နေနဲ့ဟိုဘုံမြို့မှာပြုလုပ်သွားမှာဖြစ်ပြီးရှမ်းပြည်နယ်တောင်ပိုင်းလဲချာမိုင်းပန်ပင်လုံမိုင်းကိုင်းကြည်ဒီမြို့နယ်တွေမှာလည်းဆက်လက်လှုပ်ဆောင်သွားဖို့အစီအစဉ်ရှိတယ်လို့လည်းတောင်ပိုင်းရှမ်းပြည်သမတော်ဘက်ကပြောပါရယ်အခုလိုနိုင်ငံသားစီစီရေးကပြုလုပ်ထားခြင်းအဖြစ်နိုင်ငံသားပြည်မှုခိုင်မာသွားတယ်လို့တောင်ပိုင်းရှမ်းပြည်သမတော်ပြောခွင့်ရဒုတိယဗိုလ်မှူးကြီးဆိုင်ငင်းကပြောပါရယ
်ကျွန်တော်တို့ဒီမှတ်ပုံတွေရှိတော့ကျွန်တော်ပဲနိုင်ငံသားလို့ဆိုတာဟောပြရာရောက်တယ်လေအခုလောဆယ်တော့ကျွန်တော်ရိုးတရားမှာရောက်နေတာကရိုးတရားနိုင်ငံသားလားဟိုပမာပြည်နိုင်ငံသားလားဆိုတော့မတဲခွဲဘူးအဲ့တစ်ချက်ရသွားတာပို့ပြီးတော့ကျွန်တော်တို့ခိုင်မာသွားတာပေါ့နောက်တစ်ချက်လဲကျွန်တော်တို့ရေးကောက်ပွဲလုပ်တဲ့ခါကျရင်လဲမဲပေးဖို့အဆင်ပြေသွားတာပေါ့
ဒီလိုမှတ်ပုံတွေပြုတ်လုနိုင်ရေးအတွက်တောင်ပိုင်းရှမ်းပြည်သမတော်နဲ့အတူကြားဖြူပါတီခေါ်ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီကလည်းပူးပေါင်းဆောင်ရွက်သွားမယ်လို့2013ခုနှစ်မှာသတင်းထုတ်ပြန်ထားပါတယ်ရှမ်းပြည်နယ်တွင်စည်ရေးရမတည်ငြိမ်သေးတဲ့အခြေအနေတွေကြောင့်ရှမ်းလူမျိုးများပြားဟာထိုင်းနိုင်ငံချင်းမိုင်နဲ့ချင်းတိုင်းခရိုင်တွင်းမှာရွှေ့ပြောင်းလုပ်သမားဖြစ်လာရောက်လွတ်လပ်ကင်နေကြတယ်လို့ဂုံးကျော်ဒုက္ခတဲ့စခန်းမှာလည်းစစ်ပေးသိမ်းရှောင်နေကြပါတယ်ခင်ဗျာ
ထိုင်းနိုင်ငံတွင်ကရှမ်းတိုင်းရင်းသားတွေအတွက်နိုင်ငံသားစီစီရေးကတ်ဆောင်ရွက်ချက်အကြောင်းနိုင်ကိုရင်ပြောပြခဲ့တာပါအခုမူရစေးတိုက်ဖြတ်ရေးခြေနေဘက်ကိုအလှည့်ပေးပါစီရှင်မြန်မာမျိုးဝမ်းနိုင်ငံတွေဖြစ်ကြတဲ့တရုတ်မြန်မာထိုင်းလာအိုစတဲ့နိုင်ငံတွေအနေနဲ့ကိုယ်နိုင်ငံလိုက်မူရစေဝါတိုက်ဖြတ်ရေးစီမံချက်ဒုတိယအကြိမ်လေးလတာစီမံချက်ကိုမေလ17ရက်နေ့ကစတင်ခဲ့ပါတယ်ခုလိုစတင်ချိန်ကစပြီးသတင်းတစ်ပတ်မပြည့်ခင်မှာပဲ ICE လို့ခေါ်တဲ့မူရစ်ဆေးတွေကိုကာလတန်ဖိုးကြက်သိန်းပေါင်း 2,000 ကျော်ဖို့ရှမ်းပြည်နယ်အတွင်းမှာဖမ်းဆီးရမိခဲ့ပါတယ်အပြည့်စုံကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ဒုတိယအကြိမ်အဖြစ်တရုတ်မြန်မာထိုင်းလာအိုလေးနိုင်ငံမူရစ်ဆေးဝါးနှိမ်နင်းရေးစီမံချက်ကိုလှုပ်ဆောင်ရမှာတော့ရှမ်းပြည်နယ်တာလီမြို့နယ်အတွင်းမှာမူရစ်တပ်ဖွဲ့စု30ပါဝင်ပူးပေါင်းတပ်ဖွဲ့တွေက ICE လို့ခေါ်တဲ့မူရစ်ဆေးဝါးတွေကိုဖမ်းဆီးရမိခဲ့ပါတယ်။တရုတ်နိုင်ငံလို့လက်ဖက်ချောက်အိတ်တွေထဲမှာထည့်ထားတဲ့ ICE လို့ခေါ်တဲ့မူရစ်ဆေးဝါးတွေကိုဖမ်းဆီးရမိခဲ့ကြောင်းမူရစ်တပ်ဖွဲ့စု30ကရဲရာရှိတူကအခုလိုပြောပါဗျာ။ဒီ
စစ်စင်ကလာကျွန်တော်တို့သတ်မှတ်ထားတော့လီလာစစ်စည်းရည်ရည်စစ်တင်မလာစစ်တင်နေစီကတော့လီလာသတ်မှတ်ပြီးတော့ဒီအခုစစ်တင်နေရည်ရည်ကျွန်တော်ဒီစီရည်နေစီကတော့ Catholic ခရိုင်မှာပေါ့နော်ကျွန်တော်တို့ပြီးတော့စစ်စစ်ပေါ်ဒီစီကမှုဖြစ်ရမယ်ကျွန်တော် အနည်းအမီးတဲ့ height ဟို 6.5 မီတာတော့အများဆုံးစမ်းသပ်ရပြီနော်တခြားဟိုစိုင်းတုံကြီးအဲ့လို mindset ကြောင့်လည်းမှပြီးတဲ့ data တွေလည်းရှိတယ်နော်အားလုံးကိုထည့်ပြီးတော့ဒီစာလီမှာမဟုတ်နော်ကျွန်တော်တို့ကြီးကဒီဒီမီဒီယာတရားဆိုတာကြရတယ်ကဒီမျိုးဆိုင်တယ်နော်ကျွန်တော်တို့ကြီးကမြင့်တမတွေပုံရရုပ်ရုံတို့ကြီးတော့ကနေရာတက်ကြတော့လည်းနေရာကျတဲ့ဘုရားကိုပြောပြီးတော့ကျွန်တော်တို့ဒီစာလီဒီဆက်ကလေးနဲ့တောင်းလုံးလုံးရှိပါမိမှာပေါ့နော်ဒီစာလီကနေတော့ကျွန်တော်ဆက်ကလေးပြန်လာတဲ့ဒီဆက်မှာပါပေါ့နော်ဆော်လီပြည့်စုံစာပြည့်တဲ့နေရာမှာဒီမတူးစာလေးကနေတော့ဆက်စစ်တမ၅ကီလိုရှိတဲ့ဒီမြေစီဝါကိုဆန်းရမ်းတယ်နော်ကာလာတံမူကနေတော့အင်းထောင်ကျော်တန်တာပေါ့နော်
ပထမစစ်စင်ရေးလုပ်တဲ့အချိန်တုန်းကလည်းကဖင်းတန်ချိန်အတော်များများနဲ့စိတ်ကြွစေ3သိန်းကျော်လောက်ဖမ်းဆီးရမိခဲ့ပြီးကာလတန်ဖိုးသိန်းပေါင်း1000ကျော်တန်ဖိုးရှိခဲ့တယ်ဆိုပြီးမူရစေဝတပ်ဖွဲ့စု30ကရဲရရှိကဆိုပါတယ်အခုဆိုရင်ရှမ်းမြောက်မှာဆိုရင်ရွှေလီမြစ်စစ်စင်ရေးရှမ်းတောင်မှာဆိုရင်တန်လင်းမြစ်စစ်စင်ရေးရှမ်းအရှေ့မှာဆိုရင်မဲခေါင်မြစ်စစ်စင်ရေးဆိုပြီးနေရာ3ခုခွဲကမူရစေဝနှိမ်နှင်းတိုက်ဖြတ်ရေးတွေကိုမူရတပ်ဖွဲ့စုတွေကလှုပ်ဆောင်နေကြရလို့ဆိုပါရယ်လေးနိုင်ငံပူးပေါင်းပြီးစစ်စင်ရေးတွေလုပ်ကြတဲ့အခါမှာနိုင်ငံလိုက်တားဆီးနိုင်နေရေးတွေလုပ်ကြပြီးထိုင်းနိုင်ငံချင်းမိုင်မြို့မှာတော့လေးနိုင်ငံအတွက်ရုံတရုံထားရှိပြီးနိုင်ငံလိုက်ရရှိတဲ့သတင်းတွေကိုဖလှယ်တာတွေကိုလှုပ်ဆောင်ခဲ့တယ်လို့ဆိုပါရယ်2013ခုနှစ်တုန်းကတော့ရှမ်းပြည်နယ်အတွင်းမှာကပင်းဖန်စီယာမိမှုက14တန်နီးပါးရှိခဲ့ပြီး2014ခုနှစ်ထဲမှာတော့လာအိုနိုင်ငံဘက်ကနေလမ်းကြောင်းပြောင်းဝင်လာတဲ့ကပင်းတွေကိုသတင်းအရဖန်စီမှုတွေတင်းတင်းကြပ်ကြပ်လှုပ်လိုက်တဲ့အတွက်ဖန်စီနိုင်မှုအရေးအတွက်ယော့နေခဲ့တယ်လို့ဆိုပါရယ်ဒီနှစ်အတွင်းမှာတော့ကပင်းတန်ချင်း8တန်ကျော်နဲ့စိတ်ကြွစေအလုံးရေ3သိန်းလောက်ဖန်စီရမိခဲ့ပြီးအခုဒုတိယအကြိမ်စစ်စင်ရေးကာလမှာတော့ပထမဆုံးအကြိမ်အဖြစ် ice lock ခေါ်တဲ့မူရစေဝါးတွေဖန်စီမိတာအများဆုံးဖြစ်တယ်လို့ဆိုပါရယ်ရှင်
မအေးမပြောပြခဲ့တာပါရှင်မလေးရှားထိုင်းအင်ဒိုနီးရှားနိုင်ငံကံယူရန်တွေကိုဒီရက်ပိုင်းလှေတွေနဲ့ရောက်လာကြတဲ့ရွှေပြောင်းဝင်ရောက်သူ 8,000 လောက်ရှိနေတဲ့အတွက်မြန်မာနိုင်ငံကနေပင်လယ်ကိုဖြတ်ပြီးထွက်လာကြတဲ့ရိုဟင်ဂျာတွေရဲ့ကံကြမ္မာနဲ့ပတ်သက်လို့တော့နိုင်ငံတကာကအာရုံစိုက်လာခဲ့ပါတယ်မြန်မာနိုင်ငံအတွင်းဖိနှိပ်မှုတွေကြောင့်ရိုဟင်ဂျာလို့သူတို့ကိုသူတို့ခေါ်ဆိုကြတဲ့ဒုက္ခသည်တွေအများပြားဟာတခြားနေရာတွေမှာပိုးပြီးတော့ကောင်းကောင်းမွန်မွန်နေရနိုင်တဲ့ဆိုတဲ့မျှော်လင့်ချက်နဲ့အိမ်နီးချင်းနိုင်ငံတွေကိုအသက်ဆွန့်ပြီးတော့ထွက်ပြေးလာကြပါတယ်။အခုနောက်ဆုံးတစ်ထုပ်ရောက်လာတဲ့သူတွေမတိုင်ခင်ပြီးခဲ့တဲ့နှစ်နှောင်းပိုင်းတုန်းကလည်းဒီလိုရွှေ့ပြောင်းဝင်ရောက်လာသူအများပြားရှိခဲ့တဲ့အကြောင်းမလေးရှားအာဏာပိုင်တွေကပြောပါတယ်။ကွာလာလမ်ပူမြို့ကနေ VOA သတင်းတောက်မဟီရာမခရစ္စနမ်ရဲ့သတင်းလွှာကိုတော့ကိုငိမ့်ချန်းကပြောပြပေးပါမယ်ရှင်။
ရိုဟင်ဂျာလို့သူတို့ကိုသူတို့ခေါ်နေကြတဲ့မွတ်စလင်တွေဟာကမ္ဘာပေါ်မှာအဖိနှိပ်ခံရဆုံးလူနည်းစုတွေဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။အများအပြားဟာမြန်မာနိုင်ငံကနေသူတို့အတွက်ပိုပြီးလုံခြုံမှုရှိနိုင်မယ်လို့မျှော်လင့်ပြီးတော့မွတ်စလင်အများစုနေထိုင်ရာမလေးရှားနိုင်ငံကိုထွက်ပြေးခဲ့ကြပါတယ်။ဒါပေမဲ့မလေးရှားနိုင်ငံဟာလည်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာကြီးညာစာတမ်းကိုလက်မှတ်ထိုးမထားတဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့တရားဝင်အလုပ်လုပ်ကင်ခွင့်မရကြသလိုသူတို့ရဲ့ကလေးငယ်တွေကိုလည်းစာသင်ကျောင်းပို့လို့မရပါဘူး။မကြသေးခင်လပိုင်းနေအတွင်းရိုဟင်ဂျာ 18,000 တန်မနဲ့မလေးရှားကိုရောက်ရှိလာခဲ့တယ်လို့ရိုဟင်ဂျာအရေးလှုပ်ရှားသူတွေကပြောပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်သူ့လယ်ဘင်းနဲ့လက်မောင်းမှာလှုပ်ရှားလို့မရအောင်ဒဏ်ရာရခဲ့တဲ့အရုခန်းဆိုတဲ့ဒုက္ခသည်တစ်ယောက်ကအခုလိုပြောပြပါတယ
်။ဒုက္ခရောက်အောင်ပြေဖို့ကျွန်တော်ကြိုးစားပါတယ်။ဒါပေမဲ့သူတို့ကကျွန်တော်ကိုဖမ်းပြီးပခုံးကိုရိုက်ပါတယ်
။ဒီကကလေးငယ်တချို့ရဲ့မိဘတွေဟာလည်းအကြမ်းဖက်တိုက်ခိုက်သူတချို့ရဲ့လက်ချက်နဲ့သေဆုံးခဲ့ရတာပါ။ထိုင်းနိုင်ငံကတဆင်မလေးရှားနိုင်ငံကိုသူ့ရဲ့ကလေးတွေနဲ့အတူထွက်ပြေးလာတဲ့နိုင်ဤမကတော့သူ့ရဲ့ခင်မုန်းဟာလူမောင်းခိုကူးသူတွေရဲ့တပ်ဖြတ်တာကိုခံခဲ့ရတယ်လို့ပြောပါတယ
်။
ကျွန်တော်နိုင်ငံမှာတပ်ဖြတ်မှုတွေနှိပ်စက်ညှဉ်းပန်းမှုတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေများလွန်ပါတယ်ရှင်။အိမ်မှာဆက်နေဖို့မဖြစ်နိုင်ပါဘူး။ဒါကြောင့်မလို့ထိုင်းနိုင်ငံကိုထွက်ပြေးခဲ့ရတာလေ
။အီမန်ဟူစိန်ကတော့တခြားလူအယောက်400နဲ့အတူလှေစီးပြီးထွက်ပြေးလာခဲ့သူပါ။
after death on the death through the on the ocean
လူတွေလမ်းမှာတည်ရင်သူတို့ကသမုတ်တရားတွေကိုဒီတိုင်းပစ်ချလိုက်တာပါလူ90ရာနဲ့55ရာလောက်အထိတည်ခဲ့ပါတယ
်မလေးရှားနိုင်ငံကကုလသမဂ္ဂဒုက္ခသည်အေဂျင်စီမှာဒုက္ခသည်အဖြစ်တရားဝင်စီးရင်သွင်းထားတဲ့ရိုဟင်ဂျာ4000လောက်ရှိပြီးသူတို့ကိုဖမ်းဆီးပြီးနေရပြန်ပို့မခံရအောင်ကုလသမဂ္ဂကကာကွယ်မှုတချို့ပေးထားပါတယ်ဒါပေမဲ့ဒီလိုဒုက္ခသည်တွေအဖြစ်တရားဝင်စီးရင်သွင်းမခံရသူတွေအများအပြားရှိနေတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်မလေးရှားကိုရောက်တာမကြသေးတဲ့နိုင်ဤမကတော့တတိယနိုင်ငံတစ်ခုမှာအခြေချနေထိုင်ဖို့ညွှန်လင့်နေပါတယ
်
ဒီမှာဆက်နေကျွန်မကလေးတွေကိုစာသင်ကျောင်းပို့နိုင်မှာမဟုတ်ပါဘူးဒါကြောင့်မလို့တတိယနိုင်ငံတစ်ခုမှာအခြေချနေထိုင်ချင်ပါတယ
်ရိုဟင်ဂျာအရေးလှုပ်ရှားသူမိုဟာမက်ဆဒတ်ကတော့
တတိယနိုင်ငံတွေမှာအခြေချနေထိုင်ခွင့်ရတဲ့ရိုဟင်ဂျာတစ်ထောင်လောက်ရှိတယ်လို့ခန့်မှန်းပါတယ
် Many of the refugees are waiting for more than 3
ဒီမှာဒုက္ခသည်အများပြားဟာဆယ်စုနှစ်သုံးခုကျော်လောက်စောင့်နေကြတဲ့သူတွေပါဘာမျှော်လင့်ချက်မှမရှိပဲဒီအခြေအနေအောက်မှာဆက်ပြီးတော့ရှိနေကြပါတယ်ကုလသမဂ္ဂဒုက္ခသည်အေဂျင်စီအနေနဲ့ဒီလူတွေအခြေချနေထိုင်နိုင်အောင်အမြန်ဆုံးလှုပ်ဆောင်ပေးသင့်ပါတယ
်မျှော်လင့်ချက်ကတော့နည်းပါးနေသေးပါဒါပေမဲ့မလေးရှားလူမှုအတိုင်းအဝန်ရဲ့အောက်ဆုံးမှာဆင်းရဲနွမ်းပါစာနေနေရတဲ့အခြေအနေကသူတို့ထွက်ပြေးလာခဲ့တဲ့နိုင်ငံထက်တောင်တစုံတရာပိုပြီးကောင်းမွန်နေသေးတယ်လို့ဒုက္ခသည်အများအပြားကပြောဆိုနေကြပါတယ်ခင်ဗျာ
တော့ရှိမြတ်ခင်ဗျာမုံတိုင်းငလျင်စတဲ့ဒီသဘောကပီးတွေဟာမထင်မှတ်တယ်လို့ဝင်ရောက်တတ်တယ်လို့ပဲအတိုင်းအတာမှန်းဆဖို့ခက်တာကြောင့်ကဲစေကူညီရေးအတွက်မဖြစ်ခင်ကလေးကကြိုတင်ပြင်ဆင်မှုတွေလိုအပ်ပါတယ်မြန်မာနိုင်ငံအတွေ့အကြုံရဆိုရင်လည်းဒီလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းက Nuggets မုံတိုင်းဒဏ်ခံရမှုမှာကြိုတင်ပြင်ဆင်မှုအားနည်းချက်တွေကြောင့်ရောမုံတိုင်းအလွန်ကာလစီမံခန့်ခွဲမှုအားနည်းကြောင့်နေကြောင်းမှာထိခိုက်သက်ရောက်မှုဟာအတန်းအဆကြီးမားခဲ့ရပါတယ်ဒီအတွေ့အကြုံတွေရောနိုင်ငံတကာအတွေ့အကြုံတွေကိုပါမူတည်ပြီးတော့မြန်မာနိုင်ငံအနေနဲ့ Disaster Management လို့ခေါ်တဲ့ကပ်ဘေးကျရောက်မှုကယ်ဆယ်ရေးလုပ်ငန်းတွေကိုကြိုတင်စီမံပြင်ဆင်ဆောင်ရွက်မှုတွေဘလောက်အထိလှုပ်ထားနိုင်ပြီလဲဆိုတာကိုအခုဒီလာမယ့်စနေညပိုင်းဒက်အလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးလို့တဲ့ပါဝင်ဆွေးနွေးမေးမြန်းလို့တဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပြီးတော့ VOA ကိုပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့တာမေးမြန်းလို့တဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားနိုင်ပါလေ။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023822994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bummies@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရရှင်တွေကိုကြည့်ကြပါရစေ
။ဒါရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်တွေကိုအင်္ဂါနေ့စနေညတိုင်းမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုကျွန်မတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia Set 7ကနေဒါရိုက်ထုတ်လွှင့်ပေးတဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။အခုကြာသပတေးနေ့ညနေပဲအစီအစဉ်အဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါအောင်မယ်ရှင်
။ American သမ္မတ Barack Obama နဲ့ပင်လယ်ကွေ့6နိုင်ငံကထိပ်တန်းအရာရှိတွေဟာဒီကနေ့ကြာသပတေးနေ့မှာလည်းအရှိလေပိုင်းအရေးကိစ္စရဲ့ဆွေးနွေးပွဲကိုဆက်လက်ကျင်းပပါတယ်။ American ကအင်ရှင်ဖြစ်လက်ခံကျင်းပတဲ့ပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ကောင်စီဖွဲ့ဝင်6နိုင်ငံခေါင်းဆောင်တွေထိပ်တန်းအရာရှိတွေတက်ရောက်တဲ့ဒီထိပ်သီးအစည်းအဝေးဘွဲ့အတွင်းအီရတ်စီးရီးယားလေပြင်းနဲ့ယီမန်နိုင်ငံတွေတွင်ဖြစ်ပွားနေတဲ့ဆေးပဋိပက္ခတွေနောက်အမေရိကန်နဲ့ကောင်စီဝင်အဖွဲ့ဝင်နိုင်ငံတွေအတူပူးပေါင်းနိုင်မဲ့နယ်လန်တွေဒေသရင်းအီရန်ရဲ့အခမ်းအကဏ္ဍတွေကိုဆွေးနွေးဖို့ရှိပါတယ်။ဖီလာဒယ်ဖီးယားမြို့မှာအင်ကာနီကအမ်ထရက်ရထားလန်းချော်တိတ်မှောက်တာမျိုးမဖြစ်အောင်အစ်မင်လုံခြုံရေးနီးပညာသစ်တွေနဲ့တားဆီးနိုင်နိုင်မယ်လို့ပြည်ထောင်စုစုံစမ်းစစ်ဆေးအရာရှိသူကပြောကြားလိုက်ပါတယ်။ NTSB လို့ခေါ်တဲ့မြို့သားပို့ဆောင်ရေးနဲ့လုံခြုံရေးဘုတ်ဖွဲ့ကဒီရက်ထားတနအိမိုင်းတရားနှုံးနဲ့တွားနေခဲ့တာဖြစ်ပြီးဒါဟာသတ်မှတ်မောင်းနှင်နှုံးရဲ့နှစ်ဆဖြစ်တယ်လို့ဆိုပါတယ်။ဒီဘိန်းချော်တိတ်မှောက်မှုကြောင့်အနည်းဆုံး9ဦးသေဆုံးပြီး200ကျော်ဒဏ်ရာရခဲ့ပါတာပါ။လူကုန်ကူးသူတွေပင်လယ်ပြင်မှာဆွန့်ပစ်ထားတဲ့ဒုက္ခသည်တွေအပြစ်တင်ထားတဲ့လှေတွေကိုအရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့ထိုင်း၊အင်ဒိုနီးရှားနဲ့မလေးရှားအစိုးရတွေကလက်မခံခြင်းကြောင့်ဆက်ပြီးပြောနေကြပါတယ်။ဒီဒုက္ခသည်တွေရဲ့အနေအထားကတစ်နှစ်တခြားပိုးပြီးဆိုးဝါးနေတာဖြစ်ပါတယ်။အာရှတိုက်ရဲ့အင်အားကြီးနိုင်ငံနှစ်နိုင်ငံကြားတန်တမာရင်းနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအင်အားကောင်းလာဖို့ရည်ရွယ်ပြီးအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာတရုတ်နိုင်ငံကိုတွားရောက်လည်ပတ်နေပါတယ်။ဒါဟာလွန်ခဲ့တဲ့နှစ်ဝန်ကြီးချုပ်တာဝန်စတင်ထမ်းဆောင်ခဲ့တဲ့မစ္စတာမိုဒီရဲ့ပထမဆုံးတရုတ်နိုင်ငံခီးစဉ်ဖြစ်ပါတယ်
။ကြာသပတေးနေ့ညနေပဲနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမက်ခင်ဖြူထွေးဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီရှေးဒူဘင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းပြန်ပြီးနှာစင်နိုင်ပါတယ်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်ဆုံးသက်ပါရမယ်ရှင်။ VOA တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.